မြန်မာနိုင်ငံကနေဥယျာဉ်ဆန့်ခွာထွက်ပြေးရတဲ့ဒုက္ခတွေပေါင်းကအခုဆိုရင်တက်တက်မှနှစ်တန်းကျော်ရှိနေပြီလို့ American ပြည်တော်စုဘာသာရေးလွတ်လပ်ခွင့် Commission USCIRF ကမေလ10ရက်နေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့ခွဲခြားဆက်ဆံမှုကြောင့်ထွက်ပြေးရတဲ့ဒုက္ခတွေအများစုဟာ Rohingya Muslim တွေဖြစ်ပြီး2019ရခိုင်ပြည်နယ်ရင်းစစ်တပ်နေမြေရှင်းလင်းရေးနောက်ပိုင်းအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူ9သိန်းခွဲနီးပါးရှိပြီး2021နှစ်ကုန်ထိဆိုဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇာဒုက္ခတွေစခန်းတွေမှာခိုးလုံနေရသူကတသန်းလောက်ရှိလာနေပြီလို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2021 February စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအာဏာသိမ်းဆန်ရဆန္ဒပြသူတွေပေါ်မှာအကြမ်းဖက်မှုတွေကြောင့်ပြည်ပကိုထွက်ပြေးတာဒါမှမဟုတ်ပြည်ရင်းမှာပဲဥယျာဉ်ပြောင်းရွှေ့ထွက်ပြေးရသူက2သိန်းတည်းမနည်းရှိနေတယ်လို့လည်းပြောပါတယ်။ဒီဒုက္ခတွေထဲမှာမြန်မာစစ်တပ်ရဲ့ဘာသာရေးပေါ်အခြေခံနဲ့ပြတ်မှတ်ထားဖိနှိပ်မှုတွေကြောင့်ထပ်ပြရသူတွေပါဝင်နေပြီး2021ဒီဇင်ဘာလအထိဆိုအင်းကြီးချင်းအိန္ဒိယနိုင်ငံမှာထပ်ပြီးခေလွန်ရတဲ့ချင်းလူမျိုးခရိယန်ဘာသာဝင်က3000လောက်ပါဝင်နေတယ်လို့အစိုးရကမှဖော်ပြထားပါတယ်။